နှစ်ပေါင်း30ကျော်အတွင်းမှာလူလူကရွေးချယ်တင်မြှောက်ခဲ့တဲ့အာဖဂန်နစ္စတန်ရဲ့ပထမဦးဆုံးလွှတ်တော်အတွက်ကဘူးမြို့မှာဒီကနေ့ကြမ်းကြိမ်တစ္ဆာဆိုပွဲကိုကျင်းပပြီးစီးသွားခဲ့ပါပြီ။ဖိနှိပ်လှတဲ့တာလီဘန်စိုးရကိုဖျောက်ချရေးအတွက်အမေရိကန်ပြည်ထောင်စုကကူညီခဲ့ပြီးလင်းနှစ်ကြာမှာတက်တစ္ဆာဒီမိုကရေစီနိုင်ငံအတွက်ဒီကနေ့လွှတ်တော်ညီလာခံဟာအထူးကတိုးတက်မှုကြီးဖြစ်ပါလိမ့်ခင်ဗျာ။အဲ့ဒီအကြောင်းကိုအစ္စလမ်ဘူကနေပြီးတော့ VOA သတင်းတောက်ဘင်ဂျာမင်သတင်းပေးပို့ထားတာကိုဒေါ်လာလာတန်းကနေဆက်ပြီးတော့တင်ပြပေးပါအောင်ခင်ဗျာ
။ဖန်ကူရခုနှစ်သုံးခုနောက်ပိုင်းအာဖဂန်နစ္စတန်မှာနိုင်ငံရဲ့ဖွဲ့စည်းပုံခြေကဥပဒေတရားဒီမိုကရေစီနီးကြပထမဦးဆုံးလူထုကရွေးကောက်တင်မြှောက်ခဲ့တဲ့လွှတ်တော်ကိုဒီကနေ့တမိုင်းဝင်ကျန်းသစ္စာကျင်းပပွဲကျင်းပစဉ်ကျောင်းသားလူငယ်တွေကရိုးရာမျိုးချေတည်တခြင်းကိုတည်ဆိုသွားခဲ့ကြတဲ့အတန်းတွေကြားခဲ့ကြရတာဖြစ်ပါတယ်။လွှတ်တော်သစ်ဟာကိုယ်နိုင်ငံကိုပြည်ပြည်ပြည်အုပ်ချုပ်သွားဖို့တန်တိတ်ထန်ခိုင်မာတဲ့အမျိုးသားလွှတ်တော်တရားဖြစ်တယ်လို့အာဖဂန်သမ္မတဟမက်ခဇိုင်းကတရားဝင်လာတဲ့ကိုယ်စီတွေကိုသူ့ရဲ့တိုင်းရင်းဒါရီဘာသာစကားနဲ့ပြောကြားလိုက်ပါတယ်
။ဒီဂျမ်ဟူရီယာဆတ်အော်မီလီရှိုရိုင်းခါဘတ်ပေယဝတ်ကီဒီမိုကရေစီသာမင်ဒီနူရီ
လွှတ်တော်သစ်ဟာဒီမိုကရေစီကိုဖော်ဆောင်ရမှာအရေးကြီးတဲ့ခြေလှမ်းဖြစ်တဲ့အပြင်အာဖဂန်နစ္စတန်ရဲ့သွေးစည်းညီညွတ်ရေးစိတ်ဓာတ်ကိုမြေမောင်းထိုးပြရလဲရောက်တယ်လို့အာဖဂန်သမ္မတကဒါရီဘာသာစကားနဲ့ပြောကြားသွားတာဖြစ်ပါတယ်။အဲ့ဒီ၃နိုင်နီးပါးကြားအခမ်းအနားကိုအမေရိကန်ဒုတိယသမ္မတဒစ်ချေနီနဲ့ဇနီးတို့လည်းတက်ရောက်ခဲ့ကြပါတယ်။အောက်လွှတ်တော်အမတ်249နေရာနဲ့အထက်လွှတ်တော်အမတ်102နေရာတို့ဖွဲ့နှစ်ဖွဲ့စည်းထားတဲ့အာဖဂန်လွှတ်တော်ဟာအမေရိကန်ကထောက်ခံတဲ့အာဖဂန်နစ္စတန်ဒီမိုကရေစီဖော်ဆောင်ရေးကြိုးပမ်းအထောက်အပံ့များမှာအဓိကတိုးတက်မှုလို့ရှုမြင်ကြပါတယ်။ဒါပေမဲ့လို့လေနိုင်ငံတွေနဲ့ရှစ်စစ်ရှောက်လှမ်းရမယ့်ခီးကအရှိကြီးကြံရှိနေသေးတယ်လို့အကဲခအများစုကပြောကြပါတယ်။အောက်လွှတ်တော်ရဲ့အမတ်နေရာ၃ပုံ၂ပုံနီးပါးဟာတိကျကိုပိုင်စစ်တပ်တွေရှိပြီးအာဖဂန်နစ္စတန်ရဲ့မူရဆေးပါးရောင်းဝယ်မှုနဲ့ဆက်သွယ်မှုရှိကြတဲ့စစ်ပြင်းတွေဖြစ်ကြတာတွေ့ရပါတယ်။ဖွဲ့စည်းပုံခြေကံဥပဒေအရလွှတ်တော်နေနဲ့ဥပဒေတည်တွေပြန်ထားနိုင်ဖို့နဲ့သမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုစောင့်ကြည့်နိုင်ဖို့လုပ်ပိုင်ခွင့်အကန့်အသတ်ပဲရှိပါတယ်။ပီတာဒီမီထရော့ဖ်ဟာအမေရိကန်ကထောက်ပံ့တဲ့ NDI ခေါ်အမျိုးသားဒီမိုကရက်တစ်အဖွဲ့အစည်းရဲ့အာဖဂန်နစ္စတန်ဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါတယ်။ဖွင့်ပွဲညီလာခံမှာလွှတ်တော်အနေနဲ့ဘယ်လောက်ထိစွမ်းဆောင်ပေးနိုင်မလဲဆိုတဲ့မျှော်လင့်ချက်နဲ့ပတ်သက်လို့ကျူပြင်းပြောင်းလဲရေးသမားတွေဘက်ကလက်တွေကျကျရှုမြင်တတ်ရမယ်လို့မစ္စတာဒီမီထရော့ဖ်ကဆိုပါတယ်။
The two biggest dangers here are managing the expectations of the Afghan people in terms of health.
Afghanistan နိုင်ငံမှာအဓိကစိန်ခေါ်အကဲဆားမှုတစ်ခုကတော့အာဖဂန်နစ္စတန်ပြည်သူလူထုရဲ့မျှော်လင့်ချက်တွေကိုအကောင့်ထဲပေါ်ပေးနိုင်ဖို့ဒီလွှတ်တော်အစ်စ်ကဘယ်လောက်ထိထိကျကျဆောင်ရွက်ပေးနိုင်မလဲဆိုတာရယ်နောက်တစ်ချက်ကတော့ရှင်းပြပြောရမယ်ဆိုရင်ကျွန်တော်တို့ကိုယ်စားလှယ်တွေကိုယ်တိုင်ကရောသူတို့ရဲ့မျှော်လင့်ချက်တွေကိုဘယ်လိုအကောင့်ထဲပေါ်လှုပ်ဆောင်ကြမလဲဆိုတာပါပဲ
ဒါပေမဲ့လို့လေခုလိုအမျိုးသားလွှတ်တော်တရားဖွဲ့စည်းတင်မြှောက်နိုင်ခဲ့တဲ့အတွက်အစွမ်းထက်လာတဲ့ပြောင်းလဲမှုကြီးအရေးလက္ခဏာတရားဖြစ်တယ်လို့သူကပြောပါတယ်ဥပမာလွှတ်တော်အစ်စ်မှာလီဘုံတဘုံဟာအမျိုးသမီးလွှတ်တော်အမတ်တွေဖြစ်ကြပါတယ်ဖြုတ်ချခံခဲ့ရတဲ့တာလီဘန်အစိုးရလက်ထက်တုန်းကမင်းကလေးငယ်တွေဟာကြောင်တက်ခွင့်မရကြသလိုအမျိုးသမီးတွေဟာလည်းအိမ်အပြင်ဘက်ထွက်ပြီးအလုပ်လုပ်ခွင့်မရကြပါဘူးခုချိန်မှာတော့သူတို့တွေဟာလမ်းညွှန်မှုပြတ်တာနိုင်ဖို့အာဖဂန်အစိုးရတွေမှာပါဝင်ထမ်းဆောင်ခွင့်ရနိုင်ကြပြီဖြစ်ပါတယ်